ုတ်ကဲ့ပါမိုးတဲထံရေကြီးမှုတွေကြုံခဲ့ရတဲ့မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့နယ်နောက်ပိုင်းမှာမြေပြူမှုဖြစ်ပွားရာကနေအနည်းဆုံးလူငါဦးသေဆုံးခဲ့တာဖြစ်ပါတယ်မြေပြူမှုကြုံခဲ့ရပြီးနောက်အနီးဝန်းကျင်ကမိသားစုတွေကိုလည်းဘေးလွတ်ရာပြောင်းရွှေ့ထားရတဲ့အကြောင်းမိုးကုတ်မြို့နယ်တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးစောတောင်းသိန်းကပြောပါတယ်
ဒီနေ့မျိုးကကျွန်တော်မနဲ့လေးနိုင်လို့ပေါ့နော်တပည့်ပြည်တော်ဦးစုအောင်တစ်တင်ကြည့်ရမှာပါဆောင်ကျောင်းလေးမှာတင်ထားတဲ့အိမ်ချုပ်ရင်ရှိပါတယ်အမေကလူရအိမ်ပြမှာဆုံးလို့ရှောင်ရှားတော့တဲ့အခြေအနေရှိပါဘူးအဲ့အိမ်မှာရှိတဲ့မိသားစု၅ယောက်ကတော့အကုန်အသက်ဆုံးသွားပါတယ်အမျိုးသမီးတယောက်မျိုးသား၄ယောက်ပေါ့နော်ဆောင်သားအမေရောက်ပါတယ်အိမ်ကြီးပေါ့20လောက်ကစုရင်းရတဲ့အင်းဒီလိုကျွန်တော်ဖေရှားပြီးတော့သိကြရဒီတော့ဒီကျွန်တော်တော့ခေါ်အောင်နေပါတယ်လူ90လောက်ကပြည်ပုံကြောင်းမှာကစ်တာပဲခုနေပါတယ်အင်းဒီ36ရင်းတော့ပေါ့ခင်ဗျာ
မိုးကုတ်မြို့နယ်ကတဲအုပ်စုအောင်သိလွင်ကြေးရွာမှာဇွန်လ14ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးမန္တလေးတိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနတာဝန်ရှိသူတွေကနေဒီကနေ့မှာတွားရောက်တွေ့ဆုံပြီးကူညီထောက်ပံ့မှုတွေပေးအပ်ခဲ့တယ်လို့ဦးစောတောင်းသိန်းကပြောပါတယ
်ဟုတ်မန္တလေးလူငယ်ပြန်ကနေကျွန်တော်တို့ကျွန်မတို့လည်းလာပြီးတော့ပြရပါတယ်။လူအိမ်ဆောင်သုံးပစ္စည်းဆက်တမျိုးလာပြီးတော့ပြရပါတယ်။စင်ဆုံးမှုတွေတယောက်ကိုချုံးသိမ့်လာချင်းနေပါတယ်။နိုင်ငံရပြီးတော့၄တောင်၅တောင်အဲ့ဒီချင်းနေပါတယ်ခင်ဗျာ
။လက်တလုံးမြေပြူမှုတွေဖြစ်ပွားနေတဲ့နေရာကတော့မန္တလေးမြို့ဝင်ဘီးတောင်ပိမြင့်စတဲ့နေရာတွေမှာဖြစ်ပွားနေပြီးနေအိမ်တချို့ကတော့ပျက်စီးမှုတွေရှိနေတယ်လို့ဦးစောတောင်းသိန်းကပြောပါတယ်။ဒီရက်ပိုင်းတွင်းမှာမိုးတဲထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်နေတဲ့အတွက်မြန်မာနိုင်ငံဒေသနှံ့ပြားမှာရေကြီးမှုနေအိမ်ပျက်စီးမှုတွေဖြစ်ပေါ်နေပါတယ်ဒီကနေ့မနက်မှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွင်လေပြင်းတိုက်လို့အိမ်ချင်း50နီးပါးပျက်စီးသွားတယ်လို့ကရင်ပြည်နယ်မွန်တိုင်းဒေသကြီးရဝန်ကြီးမင်းတင်ဝင်းကပြောပါတယ
်ဒီကနေ့မှာမနက်7နာရီလောက်ကဒေါ်လန်းကြီးရအုပ်စုဒေါ်လန်းမုံစုနဲ့ဒေါ်လန်းကော့တာဆိုတဲ့ရွာအိမ်38လုံးကလေပြင်းတိုက်ပြီးတော့အမိုးလေးလွေတဲ့အိမ်ကလွေနေအိမ်ပြူတဲ့အိမ်ကပြူသွားတယ်ပေါ့နော်တော်လန်းတော့ဆိုအခုကျွန်တော်ဆင်ရီးပြင်ရပြီဒီကနေ့မိပြီမမိမလည်းပြန်ကျွန်တော်ကယ်ဆယ်ရေးပစ္စည်းတွေပို့ဖို့ပေါ့နော
်ပြီးကြတဲ့ရက်တွေတုန်းကလည်းဖာပုံမြို့နယ်ဘက်မှာမိုးရွာရွေကြီးလို့အင်ဂျင်တချို့ပျက်စီးမှုတွေရှိနေတာကြောင့်ဂရင်ပြည်နယ်ဆွေရဖွဲ့ကနေသွားရောက်ကူညီပေးဆောင်နေစေလို့ဝန်ကြီးမင်းတင်ဝင်းကပြောပါတယ်ရေကြီးမှုကြောင့်မကွေးတိုင်းဒေသကြီးမှာလည်းထိခိုက်မှုတွေများနေပြီးရေဘေးဒုက္ခသည်တွေအများဆုံးရှိနေခဲ့တာပါအထူးသဖြင့်မကွေးတိုင်းဒေသကြီးစကူးမြို့မှာဒီနှစ်မှာစိုးစုံရေကြီးခဲ့ပြီးရေဘေးသင့်သူတွေထောင်နဲ့ချီရှိနေတယ်လို့စကူမြုပ်ရေဘေးကူညီပေးရေးဖွဲ့ဝင်ကုဖိုးထင်ကပြောပါတယ်
ဖြစ်ဖြစ်ချင်းဆက်ပြီးအနေနဲ့အိမ်ငါလုံးမျိုးပါသွားတယ်အိမ်ငါကလေးတရားပြုတ်ကြပြီးဆုံးတယ်ရေဘေးတစ်ခါတည်းရောဖျားတွေပေါ်မှာတော့ဇီးရက်တွေပေါ်မှာတော့အဲ့လိုတွေနေကြတယ်တမျိုးလုံးတိုင်းတာဆိုတော့ရေဘေးတစ်ခါအိမ်နောက်စု445စုလူ1800လောက်ရှိတယ်ဒီတိုင်းကြည့်တော့ကြည့်ပါနဲ့ဒီနေ့ကအဆိုးဆုံးပါဟုတ်မလ
ားဆိုတော့9ရက်နေ့ကနေ73ရက်နေ့အထိမိုးဆက်မပြတ်ရွာသွန်းမှုကြောင့်မကွေးတိုင်းဒေသကြီးတွင်လူနေအိမ်63လုံးရေမြောခဲ့ပြီးလူရေ4000ကျော်ရေပေးလွတ်ရာရွှေ့ပြောင်းနေထိုင်နေရသလိုရေပေးသင့်ပြည်သူတွေအတွက်တူးလင်စံရိတ်ခါ900စာထောက်ပပေးခဲ့ပြီးစုစုပေါင်းထောက်ပငွေ88သိန်းကျော်ထောက်ပပေးခဲ့တယ်လို့မကွေးတိုင်းဒေသကြီးဘေးအန္တရာယ်စီမံခန့်ခွဲရေးဌာနတာဝန်ရှိသူတွေကပြောပါတယ်စကိုင်းတိုင်းဒေသကြီးဟုံးမလေးမြို့နယ်တဝန်ထွက်ကျေးရွာမှာလည်းမိုးရွာသွန်းမှုကြောင့်အင်ဂျင်စရာကျော်နှိမ့်မြုပ်ပြီးလူရေ1000ကျော်ရေပေးသိမ့်ခဲ့ပါတယ်။အလားတူရခိုင်ပြည်နယ်သွင်းမှာလည်းရေကြီးမှုကြောင့်လမ်းမဆက်သွေးရေပြတ်သားမှုတွေဖြစ်ပွားခဲ့တယ်လို့တောင်ပိုင်းဒေသတွေမှာရေကြီးမှုတန်ပိုပြီးတော့ခံခဲ့ရပါတယ်။ရှမ်းပြည်နယ်တီဘောမြို့နယ်နန့်လန်ကျေးရွာမှာလည်းမိုးတဲထန်စွာရွာသွန်းမှုကြောင့်နေအိမ်1200ကျော်ပျက်စီးခဲ့ပြီးရေပေးသိမ့်သူတွေထောင်ထဲချီရှိနေပါတယ်။စုံလဆက်တရနေ့ကနေဒီကနေ့အထိသခိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းအေရဝတီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်ရခိုင်ပြည်နယ်တွင်မိုးကြီးရေရှမ်းမှုကြောင့်ရေဘေးဒုက္ခသည်ဥယျာဉ်1000နီးပါးရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနညွှန်ကြားရမှုတော်သူလက်လက်ထုံးကပြောပါတယ်။ဘင်္ဂလားပင်လယ်အသွင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရရှိကြောင့်မြန်မာနိုင်ငံတနင်္ဂနွေလုံးမှာစုံလ14ရက်နေ့အထိမိုးကြီးနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကနေသတင်းထုတ်ပြန်ထားတယ်လို့မုံတိုင်းငယ်ရှင်ကြောင့်ဒေသတော်များများမှာမိုးကြီးနိုင်တဲ့အတွက်ရေပေးအန္တရာယ်သတိထားကြဖို့နဲ့အရေးပေါ်ပြောင်းရွှေ့နိုင်ရေးပြင်ဆင်ထားဖို့ဒုတိယတမရဥဟင်္ဒရီဖန်တီယူဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အမျိုးသားတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကနေသတိပေးချက်ထုတ်ပြန်ထားခဲ့ပါတယ်ခင်ဗျာ